ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတွေတိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီပြိပခါမှာကုလသမဂ္ဂကဂျားဝင်ကင်တွယ်ဖြည့်ရှင်ပေးဖို့ထိုင်းနိုင်ငံမှာရှိတဲ့ဗုဒ္ဓဘာသာဖုံးကြီးတွေကလည်းဒီနေ့တောင်းဆိုလိုက်ကြပါတယ်။ဘန်ကောက်မြို့တော်မှာရှိတဲ့ကုလသမဂ္ဂအဆောက်အဦရှိမှဒီဗုဒ္ဓဘာသာတန်ဃာတော်တွေစီတန်းကြွချီပြီးတော့အခုလိုမျိုးတောင်းဆိုခဲ့ကြတာပါ။ဒီကျောင်းပြည်စုံကတော့ Reuters သတင်းကိုအခြေခံပြီးတော့မဲ့အီသနာကျော်ကပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။ထိုင်းနိုင်ငံမှာသတင်းသုံးတဲ့တန်ငါတော်အပါ200လောက်ဒီကနေ့ပဲဗန်ကောက်မြို့တော်ကကုလသမဂ္ဂတန်ယုံရှိအစုယုံပြီးတော့ဘင်္ဂလားဒေ့ရှ်ကဘာသာရေးပြိပက္ခကိုကျောင်းဝင်ပေးဖို့တောင်းဆိုသွားကြတာပါ။ပြဿနာဖြစ်နေတဲ့ဒေသတွေမှာဗုဒ္ဓဘာသာဝင်တွေကိုအကာအကွယ်ပေးပြီးတော့အခြေအနေကိုချက်ချင်းထိန်းသိမ်းပေးဖို့ကုလသမဂ္ဂကနေဘင်္ဂလားဒေ့ရှ်အစိုးရကိုဖိအားပေးပေးပါလို့သူတို့တောင်းဆိုခဲ့ကြပါတယ်။သူတို့အခုလိုတောင်းဆိုတာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာသတင်းသုံးနေပြီးတော့မူလကအစ်တကောင်ဘက်ကကြွလာတဲ့ဖုန်ကြီးပရာဂျိုတီဆန်ဘိတ်ခုကအခုလိုမျိုးမိန့်ကြားပါတယ
်။ဂျိုဒီ UN हमारे बांग्लादेश को हस्तक्षेप करे बांग्लादेश सरकार प्रधान के जदी बोले दे दुकान जादो ओई समस्या गुलो बंद करा जन तामी मन करे ओगुलो
गेलो दा कुला तमगा का जावेन सौं ये पे मे दारी आलो यट्टन आउ लौ सौं बु बांग्लादेश असोया को प्यो पे मे सोई नो दारी यट्टन तो ले मे लो उसिन थिन मारे अकु ठी टाउ जे युवा री फिया री ने ဗုဒ္ဓဘာသာဖုံးတော်ကြီးအကြောင်းတွေတက်ခိုက်ခံရတာပါပဲ။ဒါကိုကုလသမဂ္ဂကဂျားဝင်ကင်တွဲမှပဲအဆုံးသတ်ပါလိမ့်မယ်
။ဘင်္ဂလားဒေ့ရှ်အစိုးရဟာသူတို့နိုင်ငံမှာလူနည်းစုဖြစ်နေတဲ့ဗုဒ္ဓဘာသာဝင်တွေကိုလုံခြုံမှုမပေးဘူးလို့ဆန္ဒပြတန်ဃာတော်တွေကမိန့်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဗုဒ္ဓဘာသာဝင်တွေနေထိုင်တဲ့နေရာတွေကိုထောင်ထဲချီတဲ့မွတ်စလင်တွေစက်တင်ဘာလ29ရက်နေ့ကဝင်ရောက်ဖျက်ဆီးခဲ့ပြီးတော့ဖျားတွေနဲ့ဖုံးကြီးကျောင်းတွေအပြင်နေအိမ်ပေါင်း50မကာကိုမိရှို့ပစ်ခဲ့ကြတာပါ။ဖျားဆင်းတို့တော်တွေအပါဝင်နေအိမ်တွေကျောင်းတင်ငန်းတွေကပစ္စည်းတွေကိုဖောက်ထွင်းယူခဲ့ကြပါတယ်။အိန္ဒိယနိုင်ငံအရှေ့ပိုင်းဘီဟာပြည်နယ်မှာတော့ဘင်္ဂလားဒေ့ရှ်ကတိုက်ခိုက်မှုတွေအတွင်းမှာအသက်ဆုံးရှုံးခဲ့ရသူတွေအတွက်ရည်စူးပြီးတော့ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေတနင်္လာနေ့ကပဲဖျားနိုင်မိထွန်းပြီးတော့ဆူတောင်းဆန္ဒပြပွဲတစ်ခုကျင်းပခဲ့ပါသေးတယ်။ဒါကတက္ကသိုလ်ကကျောင်းသား300လောက်ကလည်းအဲ့ဒီအကြမ်းဖက်မှုကိုရှုံချပြီးတော့ဆန္ဒပြခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမွတ်စလင်ကလူများစုဖြစ်ပြီးတော့စုစုပေါင်းနိုင်ငံရဲ့လူဦးရေတန်150မှာ100ခန့်လောက်ကပဲဗုဒ္ဓဘာသာဝင်တွေဖြစ်ပါတယ်။တချို့ကတော့ယုံကြည်ကိုးကွယ်မှုကွဲပြားစုချင်းချင်းအပြန်အလှန်လေးစားမှုရှိကြမယ်ဆိုရင်ငြိမ်းချမ်းရေးကိုရမှာပဲလို့ပြောနေတာပါ။ထိုင်းနိုင်ငံမှာနေထိုင်တဲ့ဆန္ဒပြသူအီတာလီယံအမျိုးသားဂူလီယာနိုဂူစတာရီနီကတော့
The possibility for harmony is not just trying to understand each other because we can even not understand each other it's not a problem.
နေထားတစ်ခုကိုတဟဇာတာရှိရှိဖြစ်ဖို့ဆိုရင်တယောက်နဲ့တယောက်နားလည်ကြမှာမဟုတ်ပါဘူး။တယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်နားမလည်ပဲလဲဖြစ်ပါတယ်။ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေတစ်ဖက်ကိုတစ်ဖက်နားမလည်ကြတာနဲ့မဆိုင်ပါဘူး။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်လေးစားတန်ဖိုးထားဖို့ကပဲအရေးကြီးပါတယ်။
အခုနောက်ဆုံးဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေဟာဗုဒ္ဓဘာသာဝင်လူငယ်တူကအင်တာနက်ပေါ်က Facebook လူမှုရေးကွန်ရက်မှာတင်လိုက်တယ်ဆိုတော့ကိုရန်ကျမ်းစာကိုမိရှုထားတဲ့ဓာတ်ပုံကိုမွတ်စလင်တွေတွေ့သွားပြီးတော့ဖြစ်ပေါ်လာတာပါ။အဲ့ဒီအမျိုးသားလေးကိုတော့ရဲကလုံခြုံရေးမှာထိန်းသိမ်းထားပြီးတော့သူ့ရဲ့ Facebook အစာမျက်နှာကိုလည်းပိတ်လိုက်ပြီးဖြစ်ပါတယ်ရှင်။